မင်္ဂလာပါ။ဥစီတူအောင်မြင့်ရဲ့ပြည်တွင်းသတင်းသုံးသပ်ချက်အစီအစဉ်ကိုတင်ဆက်ဖို့အချိန်ရောက်ပါပြီရှင်။တက်မတော်ရဲ့မူးယစ်ဆီစစ်စင်ရေးနဲ့ပြည်သူစစ်အဖွဲ့ဖျက်သိမ်းမှုဘာကိုရည်ရွယ်တယ်လဲဆိုတဲ့ခေါင်းစဉ်နဲ့ဒီတစ်ပတ်ဆွေးနွေးတင်ပြမှာပါ။ကျမအင်ဂျင်နိုင်ကဥစီတူအောင်မြင့်နဲ့အတူကူညီတင်ဆက်ထားပါတယ်ရှင
်။ဒီကရက် EPD နေ့ကတမရတပ်ဖွဲ့ဝင်တွေဟာရှမ်းပြည်ကုတ်ခိုင်မြို့နယ်ကောင်းခါကျေးရွာဧရိယာမှာကျပ်ငွေ48ဘီလီယံဘိုးလောက်ရှိမယ်လို့ခန့်မှန်းရတဲ့ Infantmin စိတ်ကြွဆေးပြားသန်း20ဘိန်းဖြူမှုတ်တွေနဲ့မူရစ်ဆေးဝါးကုန်ကျန်း Infantrin အမှုတ်တွေသိမ်းဆည်းရမိခဲ့တယ်လို့သတင်းထုတ်ပြန်ပါတယ်။အရင်ကဖမ်းမိတာတွေနဲ့ပေါင်းလိုက်ရင်ကျပ်ငွေဘီလီယံ400နီးပါးလောက်တန်ဖိုးရှိတဲ့မူရစ်ဆေးဝါးနဲ့ကုန်ကျန်းတွေဆက်ဆက်ပစ္စည်းတွေဖမ်းမိတာဖြစ်ပြီးဒေါ်လာနဲ့တွက်ရင်သန်း280ကျော်ဘူးလောက်ရှိတာမို့အတော့ကိုများပြားတဲ့ပမာဏလို့သတ်မှတ်နိုင်ပါတယ်။ဒါဟာမြေပေါ်ကဧရိယာတစ်ခုထဲမှာဖမ်းမိတာတွေတဲ့ပမာဏအများဆုံးလို့တော့သတ်မှတ်နိုင်ပါတယ်။အခြားတစ်ဖက်ကကြည့်လိုက်ရင်လဲတပ်မတော်ရဲ့ကုတ်ကဲမှုအောက်မှာရှိတဲ့ပြည်သူ့စစ်အဖွဲ့တစ်ခုထိန်းချုပ်တဲ့ဧရိယာမှာဒီလောက်များပြားတဲ့မူရစ်ဆေးဝါးကုန်ကျန်းနဲ့ဆက်ဆက်ပစ္စည်းတွေဖမ်းမိတာကိုကြည့်ရင်အဲ့ဒီဧရိယာဟာမူရစ်ဆေးဝါးထုတ်လုပ်ဖြန့်ဖြူးတာကိုတရားဝင်လုပ်ငန်းတပ်ဖွဲ့သဘောထားပြီးလုတ်ကင်နေကြတာများလားလို့တော့တွေးတောเสียဖြစ်စီပါတယ်။ဘယ်လိုပဲဖြစ်ဖြစ်အခုချိန်မှာတော့တမ်မတော်ဟာအဲ့ဒီဒေသအတွင်းမူရစ်ဆေးဝါးထုတ်လုပ်မှုတွေကိုတောနှင်းရှာဖွေသိမ်းဆည်းတာမျိုးလုပ်နေပါပြီ။တမ်မတော်ဟာဘာကြောင့်အခုချိန်ကျမှပြည်သူ့စစ်အဖွဲ့တစ်ခုနယ်မြေထဲမှာမူရစ်ဆေးဝါးနှိမ်နင်းဖို့လုပ်လာရတယ်လဲဆိုတာစိတ်ဝင်စားဖို့ကောင်းတဲ့မေးခွန်းတစ်ခုဖြစ်လာနေပါတယ်။ဂုရုပတ်အဲ့ဒီပြဿနာအကြောင်းလေ့လာဆန်းစစ်ကြည့်ကြရအောင်ပါ။
လက်ရှိတက်မတော်ကမူရစ်ဆေးဝါးတွေဝင်ရောက်ရှာဖွေတင်ဆက်မှုလုပ်ခဲ့တဲ့နယ်မြေကိုဒေသခံတွေကကောင်းခါပြည်သူစစ်နယ်မြေလို့သိကြပါဗျ။ဒီ area ဟာအရင်က GIE ကချင်လက်နက်ကိုင်တပ်ဖွဲ့တက်မဟာ၄နဲ့လောက်ခံတပ်ဖွဲ့တွေအခြေချခဲ့ကြတဲ့နယ်မြေဖြစ်ပါတယ်။1992ခုနှစ်မှာဥမတုနော်ခေါင်းဆောင်နဲ့ GIE တက်မဟာ၄ဟာမူလ GIE အဖွဲ့ကခွဲထွက်ပြီးစစ်အစိုးရနဲ့အပြစ်ခတ်ရဲစဲငြိမ်းချမ်းရေးလုပ်ခဲ့ပါတယ်။စစ်ဆိုးရနဲ့အပြစ်ရက်ပြည်ရဲ့နောက်ဥမထုနော်နဲ့သူတက်ဖွဲ့ဟာသူတို့လက်နက်သူတို့စက်ကင်ထားပြီးသူတို့နယ်မြေသူတို့ထိန်းချုပ်ခွင့်ရခဲ့ပါတယ်။2008နောက်ပိုင်းအပြစ်ခက်ရဲစဲထားတဲ့တိုင်းဒေသလက်နက်ကိုင်တက်ဖွဲ့တွေကိုနေကြားဆောင်တက်ဒါမှမဟုတ်ပြည်သူစစ်အဖွဲ့တွေဖြစ်အသွင်ပြောင်းဖို့စစ်ဆိုးရဘက်ကဖိအားပေးလာတဲ့အခါခွဲထွက် KIA တက်မဟာလေးကလက်ခံခဲ့ပြီး1992ခုနှစ်မှာတက်မတော်လက်အောက်ခံကောင်းခါပြည်သူစစ်ဌာနအဖြစ်တရားဝင်ဖွဲ့စည်းရပ်တည်နိုင်ခဲ့ပါတယ်။အဲ့ဒီအချိန်မတိုင်ခင်ကတည်းကကောင်းခါပြည်သူစစ်အဖွဲ့ဟာမူရစေထုတ်လုပ်ဖြန့်ဖြူးတယ်ဆိုပြီးပြည်ရင်းပြည်ပမှကြော်ကြားမှုရှိနေပေမဲ့တက်မတော်ဘက်ကတစုံတရာအရေးယူတာမျိုးတော့မလုပ်ခဲ့ပါဘူး။အခြားတစ်ဖက်မှာတော့ရခိုင်ပြည်နယ်မှာတက်မတော်နဲ့ AA ရခိုင်တပ်ဖွဲ့တိုက်ပွဲတွေပြင်းပြင်းထန်ထန်ဖြစ်ပွားနေပါတယ်။ထူးခြားတာတစ်ခုကအေဖွဲ့ရဲ့လက်နက်ခဲယံထောက်ပံ့ရေးလမ်းကြောင်းဟာရှမ်းပြည်နယ်ကနေမန္တလေးရန်ကုန်ကိုဖြတ်ပြီးမှရခိုင်ပြည်နယ်ထဲပို့ပေးနေကြတာမျိုးပ
ါရခိုင်ပြည်နယ်မှာတိုက်ပွဲတွေစကားစားကအေအဖွဲ့ရဲ့အင်အားကိုတပ်မတော်ဘက်ကရှော့တွက်ခဲ့ပုံရပါတယ်အေအဖွဲ့အနေနဲ့လူအရင်းမြစ်ရဖို့နဲ့စစ်ရေးလေ့ကျင့်ပေးဖို့မခက်ခဲနိုင်ပေမဲ့တကယ်တိုက်ခိုက်ရေးတပ်ဖွဲ့တွေဖြစ်လာဖို့ငွေကြေးနဲ့လက်နက်ခဲယံရဖို့ခက်လိမ့်မယ်လို့ထင်မြင်ခဲ့ကြပုံပေါ်ပါတယ်ဒါပေမဲ့တကယ်တိုက်ပွဲတွေတိုက်ကြတဲ့အခါတပ်မတော်ခေါင်းဆောင်တွေမျှော်လင့်ထားသလိုမဟုတ်ပဲအေတပ်ဖွဲ့အင်အားများပြားတာတွေ့ကြုံလိုက်ရပါတယ်။လက်ရှိရခိုင်ပြည်နယ်မှာတပ်မတော်ကအေကိုဖျက်လေးပြစစ်ဆင်ရေးမျိုးလုပ်ကင်နေတာတွေ့မြင်ရပါတယ်။စစ်ရဲနဲ့ပစ္စည်းဖြည့်တင်းရလမ်းကြောင်းတွေရပ်တန့်သွားအောင်ရိတ်ခါရနေတဲ့လမ်းကြောင်းရပ်တန့်သွားအောင်ပြည်သူနဲ့ထိတွေ့မှုရပ်ပြီးသတင်းပြတ်တောက်သွားအောင်လုပ်တာမျိုးပါ။ဒါပေမဲ့အဲ့ဒါလည်းဒီနေ့ချိန်ထိသိအလုပ်ဖြစ်သေးပုံမပေါ်ပါဘူး
။တပ်မတော်ဘက်ကထုတ်ပြန်ချက်တွေကိုကြည့်လိုက်ရင်ပဲတရင်တန်းတွေတိုက်ခိုက်ခံရတာစစ်လေးချင်းရေးကြောင်းလိုမျိုးတိုက်ခိုက်ခံခဲ့ရုံမကဗျူဟာကုန်းကိုဝိုင်းဝန်းပိတ်ဆို့တိုက်ခိုက်တာမျိုးတောင်ကြုံရတယ်လို့ဆိုပါရယ်တိုက်ပွဲအတွက်တက်မတော်တိုက်ခိုက်ရေးရဟန်းရင်တွေတိုက်လီရင်တွေစစ်သင်းမောတွေကိုအသုံးပြုတာမျိုးလည်းတွေ့ကြရပါတယ်တစ်ချိန်မှာဆိုရင်ပိတ်ဆို့ခံထားရတဲ့ဗျူဟာကုန်းကိုကယ်တင်ဖို့စစ်စင်ရေးအတွင်းရဟန်းရင်နဲ့ချပေးလိုက်တဲ့တရင်မှုတယောက်နဲ့အရာရှိစစ်သည်တွေဖန်စီခံရတာမျိုးတောင်ကြုံရပါတယ်။ဒီအတွက်တက်မတော်စစ်ကောင်းဆောင်တွေဟာအေအေကိုချေမုန်းနိုင်ဖို့အတွက်ရခိုင်ပြည်နယ်တဲကတိုက်ပွဲအေရိယာလောက်တင်မကအေအေအဖွဲ့ရဲ့ဝင်ငွေလမ်းကြောင်းနဲ့လက်နက်ခဲယံထောက်ပံ့ရာလမ်းကြောင်းကြီးတွေကိုပါ ထက်တောက်ဖြစ်နိုင်ဖို့စဉ်းစားလာပုံရပါတယ်။ပြီးခဲ့တဲ့အချိန်ကာလတွေအတွင်းအာဏာပိုင်တွေဟာရခိုင်ပြည်နယ်တွေကိုလက်နက်ခဲယံတင်ပို့ဖို့ကြိုးစားသူတွေအဲ့ဒီလိုတင်ပို့နေသူတွေနဲ့ဆက်ဆက်သူတွေကိုဖမ်းဆီးရမိတာတွေရှိခဲ့ပါတယ်။နောက်တစ်ချက်ကတော့ရခိုင်ပြည်နယ်မြောက်ပိုင်းကိုဖျက်ပြီးဘင်္ဂလားဒေ့ရှ်နယ်စပ်ဘက်ကနေတဆင့်နိုင်ငံတကာကိုသွားနေတဲ့မူရီစေဝါလမ်းကြောင်းကြီးပါ။ပြီးခဲ့တဲ့တစ်နှစ်အတွင်းရခိုင်ပြည်နယ်မြောက်ပိုင်းမှာတန်းတဲ့ချီရှိတဲ့အဖတမင်းစိတ်ကြွဆေးတွေအကြိမ်ကြိမ်ဖမ်းဆီးရမိတာရှိခဲ့တယ်လို့အဲ့ဒီမူရီစေဝါတည်ယူမှုလမ်းကြောင်းမှာအေးအေးအဖွဲပါဝင်ပတ်သက်နိုင်တယ်။အဲ့ဒီကနေဝင်ငွေတွေရနေနိုင်တယ်လို့တက်မတော်ခေါင်းဆောင်တွေကရောနိုင်ငံရေးအကဲခတ်တချို့ကပါကြဲကြဲပြန့်ပြန့်တန်လျာရှိနေကြပါတယ်
။အဲ့လိုခြေနေမျိုးကနေတက်မတော်ဟာရှမ်းပြည်နယ်ကုတ်ခိုင်မြို့နယ်ကကောင်းခါပြည်သူစစ်နယ်မြေထဲဝင်ရောက်ပြီးမူရီစေဝါနဲ့ဆက်ဆက်ပစ္စည်းအမြောက်များသိမ်းဆည်းတဲ့အခြေအနေဖြစ်ပေါ်လာတာပါ။ဒါဒီမကကောင်းခါပြည်သူစစ်အဖွဲ့ကိုလည်းသူတို့ပိုင်လက်နဲ့အလက်2000နီးပါးတက်မတော်စီအနှံစီလိုက်ပါပြီ။လက်ရှိကောင်းခါပြည်သူစစ်အဖွဲ့ဝင်ဘလောက်ရှိတယ်မသိနိုင်ပေမဲ့အလိုက်တဲ့လက်နက်ခဲရအရေးအတွက်ကပဲတက်မတော်တက်ရင်9 6ရင်းစာလောက်ရှိတာတွေ့နိုင်ပါတယ်။အထိပယ်ကတော့အဲ့ဒီပြည်သူစစ်အဖွဲ့ဟာမူရီစေဝါလုပ်ငန်းတွေမကလက်နက်အယောင်းဝယ်ပါလုပ်နေတယ်လို့တွက်ဆနိုင်ပါတယ်။ဘလို့ပဲဖြစ်ဖြစ်တက်မတော်ဘက်ကတော့ရခိုင်ပြည်နယ်မှာအေးအဖွဲ့ကိုခြေမုံနိုင်မှုအကြမ်းဖက်အုပ်စုအဖြစ်သတ်မှတ်ကြေညာတာအပြင်ကောင်းခါပြည်သူစစ်နယ်မြေထဲဝင်ပြီးမူရီစေဝါထုတ်လို့ရရင်းမြစ်တွေကိုရှင်းလင်းတာအဖွဲ့ကိုဖျက်သိမ်းတာကိုပါလုပ်ကင်ခဲ့ပါတယ်။တကယ်လက်တွေ့အေးအဖွဲ့ဝင်ငွေထိခိုက်ပြီးရခိုင်ပြည်နယ်မြောက်ပိုင်းကသူတို့တပ်ဖွဲ့ဝင်တွေစီပို့နေတဲ့လက်နက်ခဲယံထောက်ပံ့ရေးလမ်းကြောင်းတွေရပ်ဆိုင်သွားမလားဖြက်လေးပြကြောက်အေးအဖွဲ့အင်အားချိနေပြီးတပ်မတော်ကခြေမုံလိုက်နိုင်မလားဆိုတာကတော့ဆက်ပြီးစောင့်ကြည့်ရမယ့်ကိစ္စဖြစ်ကြောင်းပါ